အငယ်ဦးထွန်းရှိခင်ဗျာဒီရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာမနေ့ကပေါ့လေဒါမမဲရည်တွက်တဲ့အချိန်မှာဘာတွေများကမောက်ကမတွေဖြစ်ခဲ့တယ်လဲဗျဒီနေ့သတင်းစာရှင်းလင်းပွဲလည်းလုပ်တယ်ဆိုတော့ဘာကြောင့်များသတင်းစာရှင်းလင်းပွဲလုပ်ရတယ်လဲအဲ့ဒါလေးရှင်းပြပေးပါလားဗျာ
သတင်းစာရှင်းလင်းပွဲလုပ်ရတဲ့အကြောင်းကကျိုးတင်မဲ့ကိစ္စပါကျိုးတင်မဲ့ဆိုတာကျွန်တော်အထူးဖြင့်တတ်မလို့ဒါအများစုပါပါလေဝန်ထမ်းတွေပေါ့တာဝန်နဲ့သွားမယ်ဆိုရင်သွားလို့ဆိုတဲ့ဝန်ထမ်းတွေပေါ့နော်သူတို့ပေးတဲ့ကျိုးတင်မဲ့ရည်တဲ့အခါမှာဒေါက်တာဆိုင်မောင်က3000နဲ့ရှင်းရရပါတယ်ကျွန်တော် NLD ဦးလို့ရွှေက83မဲ့ရပါတယ်နောက်ကျွန်တော်ကြားကောင်းပါတီကဆိုင်ဆိုးမြင့်ပေါ့ SNLD သူက9မဲ့ရနောက်တစ်ခါကြားပြီးတော့ဆိုင်ထောင်းအောင်ကကျွန်တော်12မဲ့ရတော့ဒီချိန်ဒီမှာလည်း3000ကျော်ဆိုတဲ့အကြိမ်ကြီးကတွေးလို့တားရနေရတဲ့မဲမဟုတ်လို့ကျွန်တော်ဒီလိုယူဆတယ်မဲပေးတဲ့ပုဂ္ဂိုလ်ကလွတ်လွတ်လပ်လပ်ပေးခွင့်ရတယ်ပေးကြတယ်ကိုယ်တိုင်ကိုယ်ကျပေးတယ်ဆိုတဲ့အနေအထားမှာကျွန်တော်တို့ဒီနားချောင်းနဲ့စေကနန်းလောက်နဲ့ပြီးမဲ့ကိစ္စမဟုတ်ဘူးပြ။နောက်ကျမှလည်း NLD ကိုထောက်ခံတဲ့ပုဂ္ဂိုလ်အများကြီးပါတယ်နော်။အရသားတွေရောဝန်ထမ်းတွေရောအများကြီးသလို SNLD လိုပါတီကိုလည်းထောက်ခံမဲ့တွေအများကြီးတယ်။ဒီချိန်မှာကျွန်တော်တို့ကလည်းမဆုံးမခွင့်ရပြီးတော့တကယ်ဒီပါရီဥဆိုင်ပေါ်က3800ရရဆိုတဲ့ကိစ္စဘယ်လိုမှတရားမျှတမှုလည်းမရှိဘူး။အမှန်တရားကဘယ်လိုလဲကျွန်တော်မယုံကြည်ပါဘူး။အဲ့ဒါမဟုတ်ပါဗျာ။အလုံးကျူတွေမှာကျွန်တော်သိရတဲ့စင်ရဆိုရင်11815နဲ့ပြ။စင်စင်ပါဗျာ။တော်စီတီနေပါမယ်၊ပြုလွတ်တော်ပါမယ်၊မျိုးသားပါမယ်ပေါ့နော်။11815ကျွန်တော်ရောက်တယ်လို့မြို့နယ်ကော်မရှင်ပါသူတို့ပြောပြကြည့်ရသူတို့စင်ရကျွန်တော်သိရပါတယ်။ကျွန်တော်တို့ပြောတာကဘယ်လိုခွင့်ရတာကတော့တူတဲ့ခါနဲ့ဆိုတသိန်း800ကျော်ရှိတာပေါ့။တသိန်း800ကျော်ဆိုတဲ့မဲဆန်တဲ့ရှင်တွေကတတော်အကျူတင်ပဲလာပေးတယ်ဆိုတာတည်းကသိပြီးတော့တဘာဝမပြပါဘူး။နောက်တော့ကျွန်တော်ကော်မရှင်ဥပဒေပါလေကျူတင်ပဲပေးခွင့်ရတဲ့ပုံစံတွေသူမိမကောင်းတဲ့သူတို့မတတ်မမာတဲ့သူတို့အချုပ်ကြတဲ့သူတို့ဆေးရုံတက်တဲ့လူတို့ဟောတဲ့ကြည့်တဲ့ဟိုတို့ပေါ့နော်။အတာဝန်နဲ့အတာဝန်ရှိလို့သွားမယ်ဆိုတဲ့အားဖြင့်ပေါ့နော်။အခုကျွန်တော်တက်တာကလည်းကျူတင်ပဲမှာကြည့်တော့တက်ဆိုတာတက်မလို့ဒါကြီးပဲဖြစ်နေတာပေါ့ဗျာ။တို့တို့မိသားစုကပါနေတာကျွန်တော်မဲစင်းမှတွေ့ရတယ်။ဒီလိုတွေ့ရတဲ့အခါကျတော့ဒါသူတင်လဲကတော့ဝင်ယူပြီးတော့မှကျွန်တော်တို့ဒီနေ့ဆုံးရှုံးအောင်တော့ရှင်းအောင်လုပ်တယ်လေကျွန်တော်ဒီလိုယူပြီးပါလား
။ကျွန်တော်တို့သိထားတာဆိုလို့ရှိရင်ဒီလိုကြိုတင်မဲဆိုတာကဒါမဲပေးမဲ့နေ့နဲ့6နာရီကနေပြီးတော့ညနေ4နာရီအတွင်းပေါ့လေအဲ့ဒီအချိန်အတွင်းမှာဒီမဲယုံမှာရှိနေရမယ်အဲ့တော့မနေ့ကကြိုတင်မဲတွေထပ်ပြီးရောက်လာတယ်ဆိုတာဘယ်လိုအချိန်မျိုးမှာရောက်လာတာလဲအင်္ဂယ်တို့ဘယ်လိုများသိထားလဲဗျ။အ
ဲအဲ့ဒါကျွန်တော်ဥယျာဉ်တွေတော့ထောက်ရောက်လာတယ်လို့ကျွန်တော်မဆိုလိုပါဘူး4နာရီတော့ပဲထုတ်တဲ့မဲတွေကြိုတင်မဲမှာလက်မခံရဘူးဆိုတော့ကျွန်တော်တို့ကိုယ်ကလည်းသိပါတယ်ဒီမဲတွေကဘယ်အချိန်ဘယ်ရက်ကဘယ်လိုမြို့နယ်ကော်မရှင်ရောက်နေတယ်ကျွန်တော်မသိပါဘူးကျွန်တော်ရှိမှမှာတော့မဲပုံတွေချတယ်မဲတို့တွေချတယ်ဆိုကျွန်တော်တောက်မှတ်ပါအဲ့လိုလည်းကျွန်တော်မတွေ့ပါဘူးသို့တော့မဲကွာချတဲ့ကကျွန်တော်တို့ယုတ်တိမတန်ဘူးလို့ဒီလိုတော့ကျွန်တော်ပြောချင်တယ်ရကြေးမဲယုံနဲ့ရက်ွက်ကြီးရမဲယုံနဲ့မှာပေးတဲ့ကြိုတင်မဲကနေ့ကပေါ်ပြစီရင်နဲ့မနေ့6နာရီမှာကျွန်တော်တို့တက်စရာရက်ွက်ကြီးရကော်မရှင်တွေနဲ့မဲယုံမှုလည်းတက်ရပါတယ်။ညနေပိုင်းမဲရည်တဲ့ခါမှာရောပြီးရရပါတယ်။အခုကျွန်တော်တို့ရည်ရဲဆိုတဲ့မဲကမြို့နယ်ကော်မရှင်ကိုကျွန်တော်တို့တာရင်တပ်ဖွဲ့တွေကနော်ဌာနဆိုင်ရာတွေကနေပို့တဲ့မဲတွေကိုကျွန်တော်ရည်တာပါ။မြို့နယ်ကော်မရှင်တိုင်းရိုက်ပို့ပါတော့ခင်ပို့ပြီးတော့မှကျွန်တော်ရည်တာဖြစ်ပါတယ်။
အဲ့ဒါကုလို့ဖြစ်သွားတဲ့ကိစ္စကိုအင်ငယ်တို့အနေနဲ့ကန့်ကွက်ဖို့များရှိမလားဘလို့ပုံစံမျိုးနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမှုရှိမလဲဗျ
။ကျွန်တော်အခုပရမဆင်းကျွန်တော်လုပ်နေပါပြီ။ကျွန်တော်တို့ UEC ဒီကြောင့်စုဒီကောက်ဖွဲ့ကော်မရှင်ကျွန်တော်ကန့်ကွက်စာကျွန်တော် SNLD နဲ့ကျွန်တော်တို့အမျိုးသားညီညွတ်ရေးဖွဲ့စည်းတဲ့ကိုယ်စားလှယ်၄ယောက်ကိုယ်စားလှယ်အားလုံး၈ယောက်ပေါ့ဗျာ။ကျွန်တော်ပူတယ်လက်မှတ်ထိုးပြီးကျွန်တော်တင်ထားပါတယ်ကန့်ကွက်စာ။
ဒီလိုကိစ္စမျိုးဖြစ်တယ်ဆိုတာက SNLD ပါတီနဲ့အင်္ဂယ်တို့ NLD ပါတီနဲ့ပူးတွဲပြီးတော့သတင်းစာရှင်းလင်းပွဲလုပ်ရတယ်ဆိုတာရောဘာကြောင့်များပါလဲ။ဘယ်လိုရည်ရွယ်ချက်မျိုးပါလဲဗျ
။မမျှတာတဲ့ရလဖြစ်နေတယ် SNLD အတွက်လည်းမမျှတာဘူးကျွန်တော်တို့လည်းမမျှတာဘူးကျွန်တော်ယုံကြည်တဲ့အတွက်ပါတီကူတွဲပြီးကျွန်တော်ရှင်းတာပါကျွန်တော်ကအမှန်တည်းလို့ကျွန်တော်လုပ်တဲ့ကိစ္စပါဒီပေါ်မှာဖြစ်ပေါ်လာတဲ့အခြေအနေကိုကြည့်ပြီးကျွန်တော်ရှေ့ကိုဘာတွေဆက်လုပ်မလဲဆိုတော့ကျွန်တော်ဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါ
အငယ်ဦးထွန်းရှင်အခုလိုပြေးကြပြီးတော့ကျေးဇူးများကြီးတင်ပါတယ်ဗျာ
ဟုတ်ပါဗျာဟုတ်ပါ